အာဆီယံဒေသရင်းအစည်းအဝေးတက်ရောက်ဖို့မြန်မာနိုင်ငံမှာရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာနေပြည်တော်မှာနေထိုင်စဉ်အမေရိကန်အစိုးရကနေပြစ်မှတ်ထားပြီးတော့ဒဏ်ခတ်အရေးယူထားတဲ့အတူတူပိုင်ဆိုင်တဲ့ဟိုတယ်မှာတည်းခိုခဲ့တာကြောင့်ရန်ကုန်မှာတော့လူရောပြားနေတဲ့သတင်းတပုတ်ဖြစ်လာပါတယ်။ဒါပေမဲ့ခီးစဉ်အတွင်းနိုင်ငံသားရေးဝန်ကြီးတက်ခုဖို့စီစဉ်ဆောင်ရွက်ပေးသူကမြန်မာနိုင်ငံသားရေးဝန်ကြီးဌာနကဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကတုံ့ပြန်ပြောဆိုပါတယ်။အကြောင်းစုံကိုတော့စုံစမ်းမေးမြန်းထားတဲ့ကိုတားညုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာနေပြည်တော်မှာအစည်းအဝေးတက်ရောက်နေစဉ်အတွင်းဒီ Lake Garden Hotel မှာတက်ခုခဲ့တယ်လို့ပဲနိုင်ငံသားရေးဝန်ကြီးများအစည်းအဝေးဆိုင်ရာသတင်းစာရှင်းလင်းပွဲကိုလည်းအဲ့ဒီ hotel မှာပဲပြုလုပ်ခဲ့တာပါ။ဒီ hotel ဟာဥစ္စာစော်ပိုင်တဲ့ Max မြန်မာကုမ္ပဏီကပိုင်ဆိုင်တာဖြစ်တယ်ဆိုတာကို Max မြန်မာတာဝန်ရှိသူတွေကိုကူကားပြီးတော့ရန်ကုန်ခြေစိုက်မြန်မာ Times သတင်းမှာရေးသားဖော်ပြလိုက်တာကြောင့်ရန်ကုန်မှာဒီလူပြောများတဲ့သတင်းပုတ်ဖြစ်နေတယ်လို့မြန်မာရေးလေးလာသူဒေါက်တာဖုံးဝင်းကပြောပါတယ်။ American ပြည်သူအနေနဲ့2008ခုနှစ်ဂျိတ်လူလူသိများရတဲ့ဒီမြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူတန်းခတ်မှုဥပဒေအရပြစ်ဒဏ်ခတ်ခံစည်းနေမှာဥစ္စာစော်ကိုရောသူ့ရဲ့ဒီ Max မြန်မာကုမ္ပဏီကိုပါ2009ခုနှစ်မှာစတင်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်။2013ခုနှစ်မှာအဲ့ဒီစင်းကိုထပ်မံဖြည့်ဆွတ်တော့လဲဥစ္စာစော်ရဲ့နာမည်ကပါနေတော့မှာ
Foreign Minister Meeting ပေါ့အဲ့ဒါနဲ့တွဲလုပ်တဲ့ ERF ပေါ့လေ ASEAN Regional Forum မှာတွဲလာတဲ့အချိန်မှာသူကတဲတဲ့ဟိုတယ်ကဒီ American အစိုးရက sanction လုပ်ထားတဲ့လူရဲ့ hotel ဖြစ်နေတယ်လို့ဆိုအဲ့ဒီဟာဟို holy တကျော်ဖြစ်သွားတာပေါ့ဆိုပထမတွေတော့လူတွေကမယုံဘူးပေါ့နောက်တော့မှဟို media တွေကလည်းတိတိကျကျဖဲ့ကြီးလိုက်တဲ့အချိန်ကျတော့မှပဲလူတွေကတအံ့တော့ဖြစ်ရတာပေါ့
ဥစ္စာပါဝင်ရင်စစ်ဆူရနဲ့နီးစပ်ပတ်သက်မှုရှိတဲ့ခရိုနီစီးပွားရေးသမားတွေကိုအမေရိကန်ပြည်တော်စုရဲ့ပြစ်မှတ်ထားအရေးယူမှုစီးရင်ထဲမှာထည့်ထားပြီးတော့ဒီလူတွေနဲ့စီးပွားရေးပတ်သက်တာငွေကြေးအလွှဲပြောင်းလုပ်တဲ့အရာတွေအပေါ်မှာအမေရိကန်ပြည်တော်စုကတားမြစ်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနကိုစုံစမ်းမေးမြန်းရမှာတော့ဒီခီးစဉ်တွင်နိုင်ငံရေးဝန်ကြီးတဲခိုနေရာချထားတဲ့ကိစ္စတွေကိုမြန်မာနိုင်ငံရေးဝန်ကြီးဌာနဘက်ကစီစဉ်ဆောင်ရွက်တာဖြစ်တယ်လို့နိုင်ငံရေးဌာနအရာရှိတူက VOA ကိုပြောပါတယ်။ဒါပြင် American ပြည်တော်စုရဲ့ဒီ IEEPA ခေါ်တဲ့ International Emergency Economic Power Act အရဆိုရင်ဒီထူးခြားတဲ့အခြေအနေတရားအမှာ American တာဝန်ရှိသူတွေအထူးသဖြင့်ဒီခီးသွွာလာရတဲ့အခါမှာဒီတားမြစ်ကန့်သက်ချက်အပေါ်မှာယာယီဖြေလျှော့ခွင့်ပေးတဲ့အချက်ရှိတယ်လို့လည်းနိုင်ငံရေးဌာနအရာရှိက VOA မြန်မာပိုင်းကိုပြောပါရယ်။ဒါပေမဲ့လို့လည်းနိုင်ငံရေးဝန်ကြီးမြန်မာနိုင်ငံမြောက်ခင်မှာသူတဲခုမဲ့ဟိုတယ်ဟာဥစ္စာစော်ပိုင်ဟိုတယ်ဆိုတာကိုကြိုသိထားသလားဒါမှမဟုတ်အဲ့ဒီအတွက်ယာယီဖြေလျှော့ခွင့်ယူထားသလားဆိုတာတွေကိုတော့အသေးချာရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ